ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဆင်းရဲမွဲတေမှုဟာလက်သစ်ကိုလိုနီဝါဒကြောင့်ဖြစ်တယ်လို့အခုလိုပူချခဲ့ပါတယ်
။ဟုတ်လား။မဖြစ်လို့ရတဲ့အနေနဲ့ဆင်းရဲတဲ့နေရာကိုရောက်တာပါဖြစ်တယ်။အဲဒီလိုမျိုး
အတန်မကြည့်မလို့ဖြစ်တဲ့အတွက်တောင်းပန်ပါတယ်။သူပြောသွားတာကတော့အခုလက်သစ်ကိုလိုနီဝါဒကဘလို့ပြောင်းသွားလဲဆိုတော့မန်နီငွေရေးကြေးရေးအရာလွှမ်းမိုးမှုတွေလှုပ်လာပြီးမဖွင့်ပြိုးသေးတဲ့ဆင်းရဲတဲ့နိုင်ငံတွေကိုသူတို့ကူညီကြောင်းပြတယ်။ပြပြီးတော့မှအဲ့ဒီနိုင်ငံကိုဆင်းရဲဒုက္ခရောက်အောင်အရင်ဆုံးလှုပ်လိုက်တယ်။နောက်ဖိအားပေးတယ်။ဒါကြောင့်ငွေကြေးဖောင်းပွားမှုတွေရှိတယ်။နောက်လူခွေရေးဆုံရှုံတာတွေရှိအောင်အရင်လှုပ်လိုက်တယ်။ပြီးတော့မှသူတို့ကြိုးဆွဲတယ်လို့ကခိုင်းတယ်။မကဘူးဆိုရင်ပိတ်ဆို့မှုမျိုးစုံလှုပ်လာတယ်လို့ဒေါ်ရင်ရင်တွေကပြောသွားပါတယ်။ဖောင်ကြီးဝန်ထမ်းတက်ကတော့မှာပဲနိုင်ငံရေးသိပ္ပံပါမောက္ခဒေါက်တာထွန်းမင်းရဲ့ပို့ချချက်မှာတော့ရခိုင်ပြည်နယ်အရေးအနောက်နိုင်ငံတွေကသတင်းမီဒီယာတွေကတဆင့်တိုင်းပြည်ကိုနှောက်ယှက်နေကြောင်းအခုလိုပြောသွားပါတယ
်။ယူကေကဘာလို့လဲကျွန်တော်ပြီးတော့ပါတယ်ဖလာကီယူရယ်ပြည်ရည်ပြည်ရည်ရှိလားရှိပါတယ်ပြည်ရည်ကပြည်ယူပါလိမ့်ပြီးတော့ပြည်ယူကိုဘရိတ်ကယူကေရဲ့ပြည်ရည်တော့ဒေါ်လာ60ဘီလီယံရှိဟုတ်လားဒေါ်လာ60ဘီလီယံရဲ့အဲ့ဒီပြည်ရည်ပြည်ရည်ကဘာလို့လဲဆိုတော့ရတယ်နိုင်ငံကိုပြန်ကုန်ပြီဆိုရဲဘာလို့ပြည်ရည်ကဆိုရဲဒေါ်လာကနိုင်ငံမှာဘာလို့ရှိနေလဲဆိုတာဟုတ်လားဘယ်မှာဒီကျွန်တော်ဒီမှာမှာရှိနေတာတရားလည်းမရှိဘူးရှိ
တ
ယ်ဒီလိုဆိုလို့ရှိရင်ကဒါမျိုးလို့ယူကေမီဒီယာကဘယ်ကိစ္စတွေဘယ်လိုလုပ်ပြပါလဲမီဒီယာတွေကပြောတယ်ပေါ့အဲ့ဒါပြည်လာတယ်ဆိုတာ
ကြည့်ခဲ့တဲ့သတင်းဘက်တွေအတွင်း Facebook Social Media မှာဇီးပင်ကြီးမှတ်တမ်းဆိုပြီးလူအများစိတ်ဝင်စားခဲ့တဲ့သွားဆရာဝန်ဒေါက်တာဆိုးတူရစောရေးသားဖော်ပြချက်မှာအဓိကဝေဖန်ထောက်ပြခဲ့တဲ့အထက်ဒေါက်တာထွန်းမင်းရဲ့ပို့ချချက်တွေလည်းပါဝင်ပြီးဇီးပင်ကြီးတင်တဲ့မှာဒေါက်တာထွန်းမင်းက NLD အစိုးရဟာစေနာချို့တဲ့တဲ့အတွက်ငင်းငယ်လုပ်ငန်းစဉ်တွေနှောင့်နှေးနေတာဖြစ်ကြောင်းတစ်ဖက်သက်ပြောဆိုခဲ့တယ်လို့ဆိုပါရယ်အခုဗဟိုဝန်ထမ်းတက္ကသိုလ်ရဲ့တင်ယိုးညွှန်းတန်းတွေမှာဒီမိုကရေစီနဲ့ဆန့်ကျင်တဲ့ပို့ချချက်တွေတွေ့မြင်ရပြီးဒါတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပြီလို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမနေ့ဗုဒ္ဓဘုနေ့ကမစ္စည်းမသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားပါရယ
်နိုင်ငံရေးဆိုတာတော့ဒီမိုကရေစီဆိုတာပါလဲဆိုတော့ပြောလို့ရပါ Geopolitics ပြောလို့ရပါဒါပေမဲ့ကလေးချစ်ကြီးမှာခုနကတော့တဲ့ပฏิပက္ခအမုံတရားတွေ hate speech ကျွန်တော်တို့ကန့်သက်သလိုအဆုံးရောက်သွားတဲ့ဒသနာမျိုးတစ်လွင်တဲ့လူငယ်လေးတွေရဲ့ဝန်တန်းလေးတွေကောင်းနေရိုက်မသွင်းနိုင်ဘူးပေါ့နော
်အရင်ဥနေဝေမဆာလအစိုးရလက်ထက်ကဆိုရှယ်လစ်ဝါဒဖြန့်ချီဖို့ဖောင်ကြီးဝန်ထမ်းတက္ကသိုလ်ကိုစတင်တည်ထောင်ခဲ့တာပါအဲ့ဒီခေတ်ကဝန်ထမ်းတွေကိုအစိုးရကသူတို့လိုချင်တဲ့ပုံစံသွင်းဖို့ဝန်ထမ်းတက္ကသိုလ်တွေကိုမဖြစ်မနေတက်ရောက်ခိုင်းတာဖြစ်တယ်လို့ကိုရိုင်းဖောင်ကြီးတင်တန်းဆင်းခဲ့တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေက BOE ကိုပြောပါတယ
်။မဆလာလက်ထံမှာတော့ဒီအညာမညာဆိုတဲ့အခြေခံသူတို့ယူပါတာကိုအဓိကတောင်းပေးပြီးနိုင်ငံရေးမှာတင်ပါတယ်။ကျွန်တော်တော့ဝန်ထမ်းနေနဲ့ဆိုင်တဲ့လူလုံးကိစ္စတွေရောဟိုဆရာဝန်သူဆရာဝန်နဲ့နေမဆိုင်တဲ့စိုက်ပျိုးရေးရောဆင်းရဲခံရောလက်နက်ဆက်ရည်ကြီးရောတင်တာပေါ့နော်။နောက်သူတို့ကပုံပြီးကားချက်ချထားတဲ့အတိုင်းတင်တော့ကျွန်တော်တို့ဆောင်းဝင်လေကြည့်ချင်နေတဲ့နဲ့တက်ပြီးကြည့်ချင်ဒီအော်တိုမတ်ချိမဲ့ခါရတာလေးဖြစ်တယ်အစီမောမတဲ့ရလေးပေါ့နော
်ဒါကြောင့်လေဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်ကစပြီးအခု NLD အစိုးရလက်ထက်ထိရောက်လာချိန်မှာတော့ဝန်ထမ်းတွေအတွက်နိုင်ငံရေးဝါဒဖြန့်ချီတဲ့တင်တန်းတွေအပြင်နောက်ခံသမိုင်းအချက်အလက်အလွဲတွေကိုပို့ချနေတဲ့တင်တန်းမျိုးတွေမရှိတင်တော့ဘူးလို့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီအမေရိကန်ပြည်ထောင်စုအပါဝင်ပေါ့နော်ဝန်တန်းတဲ့ဟာဒီဝန်တန်းနဲ့ဆိုင်တဲ့ကျွမ်းကျင်မှုသင်တန်းတွေကိုအားလိုက်တက်ကြအားလိုက်တော့မဟုတ်ဘူးတချို့ဆိုရင်ပတ်သက်ပြီးပြီကိုတိတ်ယူရတယ်။တက်မှသာလျှင်သူဝန်တန်းရဲ့ career လို့ခေါ်တဲ့အရေးအချင်းသတ်မှတ်မှုကိုဒါဝကြည့်တယ်တော့သင်တန်းတွေတက်ခဲ့တယ် conference ဘောက်တက်ခဲ့တယ်ဆိုတာကြည့်ပြီးတော့အရေးပြုကိုဆုံးဖြတ်ပါတယ်။နိုင်ငံရေးကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူး။အဲဆရာဝန်တွေစိုက်ပျိုးရေးလုပ်ကြသလား။တောင်းရင်တလားကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူးခင်ဗျာ။အကျောင်းနဲ့နိုင်ငံရေးသိသလားလဲမဖြစ်ဘူးအခုအဲ့လိုဖြစ်နေတဲ့ဖြစ်ကြည့်ပါနော်ဒီဝန်ထမ်းတွေအတင်းနဲ့ကြောင်းကြီးတွေဟာလုံးဝတော့ကျွန်တော်မရှိသေးဘူးလို့မြင်ပါတယ
်အလားတူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်မှာလဲ
အတိတ်ကလိုအပ်တာကတကယ်ဝန်ထမ်းတယောက် တည်တည်တည်ထိုက်တဲ့ဟိုအသိပညာတွေပေးဖို့လိုတယ်။ဟိုတခြားဟိုဘောတကယ်ထိနေတကယ်ဟိုတင်တန်းဖြစ်ဖို့လိုတယ်။အရင်တုန်းကတင်တန်းကဟိုအရင်ခေတ်တုန်းကတင်တန်းကတော့ဘွာတာတွင်းတဲ့တင်တန်းပဲ။တော်ကျွန်တော်ထင်တာအခုခေတ်ကဒီလိုတင်သားမျိုးမလိုတော့ဘူ
းမနေ့နေ့လယ်ပိုင်းမှာစီစဉ်ထားတဲ့ဘ ਹੁ ဝန်ထမ်းတက္ကသိုလ်ရဲ့ဝန်ထမ်းလေ့ကျင့်ရေးအစီအမံပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ဇီးပင်ကြီးဘ ਹੁ ဝန်ထမ်းတက္ကသိုလ်တာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲကိုတော့ဖြတ်သိမ်းခဲ့ပါတယ်အထက်တာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရတာကြောင့်မလုပ်ဖြစ်တော့ဘူးလို့ဇီးပင်ကြီးတက္ကသိုလ်လုံခြုံရေးဝန်ထမ်းတွေကသတင်းတောက်တွေကိုပြောပါတယ်ရှင်